အိန္ဒိယသမ္မတရမ်နတ်ကိုဗင်ဒ်ရဲ့ပထမဆုံးချိန်ချစ်ကြည်ခီးစဉ်ဖြစ်မြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာတော့မှာပါ။ရခိုင်ပြည်နယ်မှာတရုတ်ရဲ့အကြောက်ကျူစိတ်ကန်းတိစောက်မဲ့ကိစ္စလုံခြုံရေးဆိုင်ရာချင်းချောက်မှုဖြစ်အထူးစိုးရိမ်ပကင်းဖြစ်နေတဲ့အိန္ဒိယတော်တော်အခုဒီသမ္မတရဲ့ခီးစဉ်မှာလုံခြုံရေးဆိုင်ရာအကျိုးစီးပွားကိုအဓိကထားဆွေးနွေးဖို့ရှိကြောင်းသုံးသပ်ချက်ပြီးရှိနေပါတယ်။အကြောင်းဆုံးဆက်ပြီးနားဆင်ပါရှင်။ဒီသမ္မတဆင်ရကနေ14ရက်နေ့ထိ9ရက်ကြာမြန်မာနိုင်ငံခီးစဉ်မှာအိန္ဒိယသမ္မတRemnant COVID အနေနဲ့အာဆီယံဒေသအတွင်းအိန္ဒိယနဲ့အနီးကပ်ဆက်ဆံရေးအရှိဆုံးမြန်မာနဲ့နှစ်နိုင်ငံဆက်ဆံရေးပုံမအားကောင်းခိုင်မာအောင်တည်ဆောက်ဖို့ရှိပါတယ်။အိန္ဒိယအစိုးရဟာတရုတ်ရဲ့မြန်မာနိုင်ငံတဲ့တောက်ဖြူစိတ်ကန်းတည်ဆောက်မှုနဲ့ပတ်သက်ပြီးသူ့ရဲ့လုံခြုံရေးကိုအကြီးအကျယ်ချိန်ချောက်မှုရှိတယ်လို့သတ်မှတ်ထားတာမို့သမ္မတရဲ့ခီးစဉ်အတွင်းလုံခြုံရေးဆိုင်ရာအလေးပေးဆွေးနွေးဖို့ရှိတယ်လို့အိန္ဒိယမြန်မာဆက်ဆံရေးအကဲခန့်အမေရိကန်အခြေစိုက်မြန်မာရေးကျွမ်းကျင်သူဒေါက်တာတင့်စီကအခုလိုပြောပါတယ
်။နောက်မှတော့ဆစ်ဆွဲလက်သက်ကလေးကဒီကိုကိုကျွမ်းမှာဗီဇာဆန်းဖို့ပြည်ပြန်လာဆောက်တဲ့ကိစ္စတစ်ခုလေးကိုအိန္ဒိယကအတော့ကောင်းကဲနေနဲ့ရင်ဆိုင်ခဲ့ရတာပေါ့။အဲ့ဒီနောက်မှာဒီစစ်ပီးစိတ်ကောင်းကိုအိန္ဒိယကစူးစမ်းလုပ်တယ်။နောက်အိန္ဒိယနဲ့ဇက်ဒေတာနှစ်ခုဖြစ်တဲ့ပမာတော့ချင်းကြည့်နေနောက်ဒုတိယရခိုင်ပြည်နယ်ပေါ့။ဒီနေ့အနေအဝလဲဆိုအရင်ဆက်ပြီးနေရာကျူလာတယ်။ခုနောက်ဆုံးချလာတယ်စစ်တွေရဲ့ကြောက်ရွံ့ရေနောက်အိန္ဒိယတော့တက်လာတာပေါ့နော်။ဒီဟာတော့ကိုကြည့်လိုက်လို့ရှိရင်အိန္ဒိယတဲ့ကြည့်တော့လူမျိုးကိုတမအစ်ကားဆက်ဆံတာတယ်အိန္ဒိယ။အဲ့တော့အိန္ဒိယကသူ့လူမျိုးကြီးတွေတို့ကတော့မနဲ့တည်းရဲ့ပမာပြည်ပေါ်ကကျိုးယူမှုကြီးနေတခြားအိန္ဒိယတွေကမကျိုးယူနေမှုပေါ်မှာအိန္ဒိယကတမဆိုရင်ကောင်းတယ်ကျေဆိုရတဲ့မှတ်ပါပဲ
မြန်မာနိုင်ငံအနောက်ဖက်ရခိုင်ပြည်နယ်မှာကြောက်ဖြူရေနဲ့စိတ်ကန်းတိဆောက်ရေးမြန်မာနဲ့တရုတ်ကြားနိုဝင်ဘာလကသဘောတူစာချုပ်ချုပ်ဆိုခဲ့တဲ့ကိစ္စဟာပါကစ္စတန်မှာတရုတ်ရဲ့ဂေါ်ဒယ်စိတ်ကန်းတိဆောက်မှုထက်တောင်ပိုပြီးသူ့ရဲ့လုံခြုံရေးကိုအကြီးအကျယ်ချိန်ချောက်မှုဖြစ်အိန္ဒိယအစိုးရကသတ်မှတ်ခဲ့ရပါအရင်ကတရုတ်ရဲ့ကျွေးထောင်ကျောက်ထဲနေစီနေလို့မြန်မာဘက်ကဆိုရုံမှုတွေဖြစ်ပြီးနောက်ပိုင်းကြောက်ကြီးကြီးနဲ့စိတ်ကန်းတိဆောက်ရေးတရုတ်နဲ့မြန်မာနှစ်နိုင်ငံနိုဝင်ဘာလကသဘောတူစာချုပ်ထုတ်ဆိုခဲ့တဲ့အထက်မှာအရင်ကကုန်ကျစရိတ်အမေရိကန်ဒေါ်လာ9ဘီလီယံအစား1.3ဘတ်အထိရှော့ချခဲ့တာဖြစ်ပါတယ်။နောက်ဒီစီမံကိန်းကိုတရုတ်နိုင်ငံရဲ့ CTIP Group က80ရာခိုင်နှုန်းနဲ့မြန်မာဘက်ကကြောက်ဖြူအထူးစည်းပွားရေးဆောင်စီမံခန့်ခွဲမှုကော်မတီကနေ30ရာခိုင်နှုန်းရင်းနှီးမြှုပ်နှံကြမှာဖြစ်ပါတယ်။အခုလိုကြောက်ဖြူစိတ်ကန်းတိဆောက်ရေးပမာဏကိုရှော့ချလိုက်တဲ့နဲ့ဒီစီမံကိန်းကိုစောင့်ကြည့်လေ့လာနေတဲ့အိန္ဒိယတာဝန်ရှိသူတွေဘက်ကပြောပြချက်အရအဲ့ဒီဒေတာတို့ဝိုက်တရုတ်ရဲ့လှုပ်ရှားမှုတွေနဲ့တိဆောက်မှုလုပ်ငန်းတွေကိုသူတို့စုံစမ်းထောက်လှမ်းချက်အရစီမံကိန်းရဲ့ရည်ရွယ်ချက်နဲ့လက်တွေ့ဆောင်ရွက်ချက်တွေဟာတသက်မတ်သေးဖြစ်နေဘူးလို့ဆိုပါတယ်။ဒါကြောင့်လည်းအိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့မြန်မာနိုင်ငံခီးစဉ်အတွင်းလုံခြုံရေးစီးပွားကိုအဓိကထားဆွေးနွေးလိမ့်မယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်။
ဒီလိုမျိုးကြိုးစားဖို့ရဲ့အမှန်ကြောင့်ကြည့်ရင်ဒီမြန်မာနိုင်ငံဆိုရလေတက်နိုင်လို့ဆိုသူထိနေအောင်တော်ကြိုးစားပါလိမ့်မယ်မြန်မာနိုင်ငံကလည်းတင်းကြည့်ရဲ့ဖြစ်ဖြစ်အိန္ဒိယကြီးကဖြစ်ဖြစ်ပြည်နယ်ကောင်မှသာမပိုင်ပင်နဲ့ထိကြီးရဲ့ပေါ်စီကိုတက်စီဆိုတာကျင်းထုတ်လိမ့်မယ်ဒီမှာတော့တမျိုးပေါ့နော်ဆက်ဆိုရင်လည်းတမျိုးတော့တမျိုးဖြစ်တော့ခုလက်ထက်မှာဒီဒီမိုကရေစီဆိုတာကိုခေါင်းအောင်ယူပြီးအိန္ဒိယကသူရဲ့လုံခြုံရေးသူရှိပါအတွက်မြန်မာနိုင်ငံရဲ့တက်နေကိုစူးစမ်းဆွေးနွေးလိမ့်မယ်လို့မျှော်လင့်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအနေနဲ့ရခိုင်ပြည်နယ်မှာလက်ရှိအသုံးပြုနေပြီဖြစ်တဲ့စစ်တွေစိတ်ကန်းကိုတိစောက်ပေးခဲ့တာပါဒါအပြင်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်မှာသူ့နိုင်ငံရဲ့ပါဝင်ကူညီမှုကိုအိန္ဒိယဘက်ကအလေးနက်ပြသခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကနေနေရပြန်ပို့ခံရမဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရခိုင်ပြည်နယ်မြောက်ပိုင်းအင်အားစီမံကိန်းမှာအိမ်အလုံးပေါင်း250ခုအိန္ဒိယကတိစောက်ပေးဖို့အစီအစဉ်ရှိပါတယ်အခုအိန္ဒိယသမ္မတရဲ့မြန်မာနိုင်ငံခီးစဉ်တွင်တိစောက်ပြီးသွားတဲ့အိမ်အလုံးပေါင်း50ခုမြန်မာအစိုးရကိုတရားဝင်ပေးရပွဲရှိကြောင်းနိုင်ငံသားရေးဌာနအတွင်းဝင် BJ Gokil ကကြီးခဲ့တဲ့သတင်းပတ်အတွင်း New Delhi ကတင်းစာရှင်းလင်းပွဲမှာပြောပါပါတယ်ဒီကနေ့နေပြည်တော်ကိုရောက်ရှိလာမယ့်အိန္ဒိယသမ္မတ Remnant Govind နဲ့သမ္မတကတော်လူဟာဒီဇင်ဘာလ17ရက်နေ့မှာသမ္မတဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်ရှင်